နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အထက်ကအမှုလေးမှုကိုဒီကနေ့စတင်ဆစ်ဆစ်ပါတယ်။ရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုလိုက်ပြီးတဲ့နောက်ဒီကနေ့ဇွန်လ14ရက်နေ့မှာစတင်ဆစ်ဆစ်တာဖြစ်ပါတယ်။ဒီကနေ့ဘာအမှုတွေဆစ်ဆစ်ခဲ့တယ်လဲဆိုတာရန်ကုန်ကလာတဲ့သတင်းကိုတော့အမဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တာဝန်ခံဒေါက်တာဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတွေကတဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှစ်ခုထုတ်ကုန်သွင်းကိုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုဆက်သွယ်ရေးဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုတွေအတွက်ဒီကနေ့ဇွန်လ14ရက်နေ့မှာစတင်စစ်ဆေးပါတယ်ဒေါက်တာဆန်းစုကြည်အမှုတွေအတွက်ဒီပြည်တော်မှာတရားလုံထားတဲ့အထူးတရားရုံးမှာဒီကနေ့စစ်ဆေးခဲ့တဲ့အမှု၄မှုအတွက်ကိုတရားလိုပြတက်တည်တွေထွက်ဆိုခဲ့တယ်လို့ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေဒေါက်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုပြောပါတယ်ဒေါက်တာဆန်းစုကြည်လိုပဲတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုကိုလည်းဒီကနေ့စစ်ဆေးခဲ့ပါတယ်
အမှုနံပါတ်36နဲ့39ကိုတဘာဝဘေးရန်ရဲ့ပုံမှန်25လေးအဲဦးဝင်းမြင့်ရဲ့ဒေါက်တာဆန်းစုကြည်အဲ့ဒီကကတရရလို့ရဲမှုမြင့်နိုင်သူ့ကိုဆက်တယ်တရရလို့ဆက်စစ်လို့ပြီးရနှစ်မှုလုံးအတွက်အမှုနံပါတ်38 45 38ကထုတ်ကုန်သွင်းကိုအမှုနံပါတ်55ကဆက်သွယ်ရေးဥပဒေစကရဲမှုကြည်လင်အဲဒေါက်ဆန်းစုကြည်တော့အဲ့ဒီမှာလည်းရဲမှုကြည်လင်နှစ်မှုလုံးစစ်လို့ပြီးအဲ့တော့၄မှုလုံးမှာတရလူအေကုန်စစ်လို့ပြီ
းအမှုပေါင်း6မှုနဲ့ရင်ဆိုင်နေရတဲ့ဒေါက်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတစ်ခုချင်းစီကိုရက်ပေါင်း180အတွင်းမှာစစ်ဆေးဖို့အတွက်တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့ကစတင်ပြီးတော့တပတ်2ရက်နဲ့အပတ်စဉ်စစ်ဆေးသွားမှာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကိုအမြင့်ဆုံးထောင်ဒဏ်15နှစ်အထိချနိုင်တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ပြီးခဲ့တဲ့သတင်းပတ်ကအမှုထက်တိုးတရားစွဲခဲ့တာနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ကမသိသေးဘူးလို့လည်းရှေ့နေဒေါက်ဆန်းမာလာညွန့်ကအခုလိုပြောပါတယ
်သူကတော့တိရှိပုံမရသေးဘူးဒါပေမဲ့အမားတို့ကတော့သူလည်းတိရှိသေးဘူးအမားတို့ကတော့ကျမတို့ကတော့ပြောခဲ့တာပေါ့အဲ့ဒီကိုတော့ဒီလိုတော့ဆွဲထားပြီးလို့အမားတို့ပြောပါဒီနေ့မှတော့အမားတို့လည်းဒီအမှုကိစ္စကဒီနေ့ကဆက်ရတော့မယ်ဆိုတော့လေဒီနေ့တော့မမတော့ပြောတယ်မနေ့ပြန်လဲတရက်ရှိပြီးတော့အဒီလက်ပြန်မှာပဲပြောမှာမသိဘူ
းဒီခဏအထူးတီးတန့်တရားရုံးမှာဒေါက်ဆန်းစုကြည်သွားနာနေတာကလွဲလို့ကြမ်းကြမ်းပါမှာရှိပုံရတယ်လို့ရှင်းနေကပြောပါတယ
်အမှုမဆက်ခဲ့ကျွန်မတို့တွေ့ရပါတယ်ရှင်းနေပုံလုံးနဲ့တွေ့ရအဲဒီကတော့ဒီနေ့တော့သွားနေနာတယ်နာတယ်လို့ပဲသူပြောတယ်သွားနေနာတယ်ကျန်နာတော့အန်ကောင်းတယ်ကျန်မှရ
ဒေါက်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန် 55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ကားငယ်ပို့ခုံသွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးပုံမှန် 68 အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခါခွဲတို့အပြင်သဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှန် 25 နဲ့အမှု2ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရပါတယ်ရန်ကုန်မှာတရားစွဲခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့တည်င်းပတ်ဂျွန်လ23ရက်နေ့မှာပထမဆုံးပြုလုပ်ဖို့ရှိနေပါတယ်